နောက်ဆုံးသောကာလအနာဂတ်မှာဖြစ်ပျက်မဲ့အရာများကိုကျွန်တော်ဟောပြောဝင်ငှသွားမှာဖြစ်ပါတယ်အနာဂတ်မှာဖြစ်ပျက်မဲ့အရာများလေ့လာခြင်းကို eschatology လို့ခေါ်ပြီး Greek ဘာသာစကား eschatos ကနေဆင်းသက်လာတာဖြစ်ပြီးနောက်ဆုံးလို့အဓိပ္ပာယ်ရပါတယ်အဲ့ဒီတော့ eschatology ဆိုတာနောက်ဆုံးသောကာလမှာဖြစ်ပျက်မဲ့အရာများကိုလေ့လာခြင်းဖြစ်ပါတယ်အနာဂတ်မှာဖြစ်ပျက်မဲ့အရာများကိုဖယားသခင်ကလွှဲရင်ဘယ်သူမှမသိကြပါဘူးဖယားသခင်ကိုမယုံကြည်တဲ့သူတို့ကအတိတ်မှာဖြစ်ပျက်ခဲ့တဲ့အရာများကိုအခြေခံပြီးတော့အနာဂတ်မှာဖြစ်နိုင်ခြေရှိတဲ့အရာများကိုဟောကိန်းထုတ်နေကြပါတယ်အတိတ်မှာဖြစ်ပျက်ခဲ့တဲ့အရာများကိုအခြေခံပြီးဟောကိန်းထုတ်နေကြတာဟာအနာဂတ်ကိုလူတို့ရဲ့အုံနောက်ဉာဏ်ပညာနဲ့တိတိကျကျမသိကြောင်းထင်ရှားတဲ့သက်သေပဲဖြစ်ပါတယ်အနာဂတ်ကိုသိပ္ပံပညာရှင်များဘေးရင်လက္ခဏာဆရာဆရာမများနတ်ကတော်များကမသိကြပါဘူးနတ်များနဲ့လောကီဖယားများကလည်းအနာဂတ်ကိုမသိကြပါဘူးဖယားသခင်ကိုယုံကြည်တဲ့ကျွန်တော်တို့ကတော့အနာဂတ်မှာဖြစ်ပျက်မဲ့အရာများကိုသိကြပါတယ်ဘလူနီးနဲ့ကျွန်တော်တို့သိကြတယ်လေဆိုရင်ဖယားသခင်နှုတ်ကပတ်တော်တမာကျမ်းစာအားဖြင့်သိရပါတယ်ဖယားသခင်ကသူဟာအနာဂတ်ကိုသိတော်မူသောသူနဲ့အနာဂတ်မှာဖြစ်ပျက်မဲ့အရာများကိုကြိုတင်ဆုံးဖြတ်သတ်မှတ်တော်မူသောသူဖြစ်ကြောင်းနှုတ်ကပတ်တော်တမာကျမ်းစာမှာအတိအလင်းမိန့်တော်မူပါတယ်အနာဂတ်ကိုသိတော်မူသောဖယားအနာဂတ်မှာဖြစ်ပျက်မဲ့အရာများကိုကြိုတင်ဆုံးဖြတ်သတ်မှတ်တော်မူသောဖခင်သခင်ကကျွန်တော်တို့သိသင့်သိအပ်တဲ့အနာဂတ်မှာဖြစ်ပျက်မဲ့အရာများကိုတမာကျမ်းစာမှာပြောပြတော်မူပါတယ်။အနာဂတ်မှာဖြစ်ပျက်မဲ့အရာများနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သိခြင်းတဲ့အရာအားလုံးတမာကျမ်းစာမှာရှိခြင်းမှရှိမယ်။ဒါပေမဲ့ကျွန်တော်တို့သိသင့်သိအပ်တဲ့အနာဂတ်မှာဖြစ်ပျက်မဲ့အဓိကဖြစ်သောအရာများကိုတမာကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်တမာကျမ်းစာဟာဘုရားသခင်ရွေးချယ်တော်မူသောလူအယောက်ပေါင်း40တို့ကတန့်ရှင်းသောဝိညာဉ်တော်ဘုရားရဲ့တွင်တင်လမ်းပြတော်မူသည့်အတိုင်းဟေဘရုဘာသာ Greek ဘာသာနဲ့ Aramaic ဘာသာအားဖြင့်ရေးသားခဲ့ကြတာဖြစ်ပါတယ်မြန်မာလိုရေးထားတဲ့ကျွန်တော်တို့ရဲ့တမာကျမ်းစာအုပ်ဟာဆရာယုတတန်လို့ခေါ်တဲ့ Adoniram Judson ဆိုသူကမူရင်းဘာသာကနေမြန်မာလိုပြန်ဆိုထားတာဖြစ်ပါတယ်တမာကျမ်းစာရဲ့မူရင်းကလောင်ရှင်ဟာဖယားသခင်ဖြစ်တော်မူသောကြောင့်တမာကျမ်းစာကိုကျွန်တော်တို့အကျွမ်းမဲ့ယုံကြည်စိတ်ချနိုင်ပါတယ်။ဘာဖြစ်လို့လဲဆိုရင်ဖယားသခင်ဟာမူတာကိုမတုံးတဲ့ဖယားသခင်ဖြစ်တော်မူသောကြောင့်ဖြစ်ပါတယ်။နောက်ဆုံးသောကာလအနာဂတ်မှာဖြစ်ပျက်မဲ့တမာကျမ်းစာတွေကဖယားသခင်ကြိုတင်မိန့်တော်မူချက်ကိုကျွန်တော်တို့လေ့လာကြမှာဖြစ်ပါတယ်။တမာကျမ်းစာတွေကဖယားသခင်ကြိုတင်မိန့်တော်မူသောအနာဂတ်မှာဖြစ်ပျက်မဲ့အရာများကိုအတူတူပြောရရင်ဘုရားသခင်သားတော်ယေရှုခရစ်တော်ဟာဒီကမ္ဘာမြေကြီးပေါ်မှာနိုင်ငံတော်ကိုတည်ထောင်ဖို့ဒုတိယအကြိမ်ကြွလာမှာဖြစ်ပါတယ်ဒုတိယအကြိမ်ကြွလာတော်မူမီကမ္ဘာအရရမှာရှိနေကြတဲ့ယုံကြည်သူအားလုံးကိုကောင်းကင်နိုင်ငံတော်ကိုခြေဆောင်တော်မူမှာဖြစ်ပြီးယေရှုခရစ်တော်ကိုမယုံကြည်တဲ့သူအားလုံးဒီကမ္ဘာမြေကြီးပေါ်မှာဆက်လက်ရှိနေကြမှာဖြစ်ပြီးဘေးဒဏ်ရေးကာလ9နှစ်ကိုရင်ဆိုင်ရကြမှာဖြစ်ပါတယ်ဘေးဒဏ်ရေးကာလ9နှစ်ပြီးတာနဲ့ကဘာမီကြီးပေါ်မှာနိုင်ငံတော်ကိုတည်ထောင်ဖို့ဘုံတကူအာနုဘော်တော်ကိုဆောင်လျက်မိုးတိမ်ကိုစီးပြီးယေရှုကြွလာတော်မူမှာဖြစ်ပါတယ်ဒီကဘာမီကြီးမှာအနှစ်တထောင်အုပ်ဆိုးတော်မူမှာဖြစ်ပါတယ်အနှစ်တထောင်အုပ်ဆိုးတော်မူပြီးနောက်စာရမာဏနဲ့သူ့ရဲ့တမန်များယေရှုခရစ်တော်ကိုညင်းပယ်သောသူအားလုံးကိုနောက်ဆုံးတရားစီရင်ချက်ချမှတ်တော်မူမှာဖြစ်ပြီးထာဝရငရဲမိအိုင်တဲကိုချပစ်တော်မူမှာဖြစ်ပါတယ်ကျွန်တော်တို့အခုနေထိုင်တဲ့ကဘာမီကြီးနဲ့တကွစัจ java လာတစ်ခုလုံးကိုအလွန်ပြင်းထန်တဲ့မီးနဲ့ဘုရားသခင်ဖျက်ဆီးတော်မူမှာဖြစ်ပြီးကဘာကုံမှာဖြစ်ပါတယ်ကောင်းကင်တဲ့နဲ့မြေကြီးတဲ့ကိုဘုရားသခင်ဖန်ဆင်းတော်မူမှာဖြစ်ပြီးယုံကြည်သူအားလုံးအဲ့ဒီကောင်းကင်သစ်နဲ့မိခြေသစ်မှာယေရှုခရစ်တော်နဲ့အတူကဘာအဆက်ဆက်စိုးစံရကြမှာဖြစ်ပါတယ်။စာရမဏေနဲ့သူ့ရဲ့တမန်များယေရှုခရစ်တော်ကိုညင်းပယ်ကြတဲ့သူတွေကတော့ထာဝရငရဲမိအိုင်ထဲမှာမိမိတို့ခံထိုက်တဲ့ပြစ်ဒဏ်အသီးသီးကိုကဘာအဆက်ဆက်ခံရကြမှာဖြစ်ပါတယ်။အဲ့ဒါနောက်ဆုံးသောကာလ အနာဂတ်မှာဖြစ်ပြမဲ့တမန်ကျမ်းစာတွေကဘုရားသခင်ကြိုတင်ပြောပြတော်မူချက်ဖြစ်ပါတယ်တမန်ကျမ်းစာမှာဒီအရာတွေဖြစ်မယ်လို့ပြောရင်အဲ့ဒီအတိုင်းဖြစ်လာပါတယ်ဒါကြောင့်တမန်ကျမ်းစာမှာရေးသားဖော်ပြထားတဲ့အချက်တွေကိုယုံပါတမန်ကျမ်းစာဟာမုဒါနဲ့ကင်းစင်သောဘုရားသခင်နှုတ်ကပတ်တရားတော်ဖြစ်ပါတယ်တမန်ကျမ်းစာမှာအဓိကရေးသားဖော်ပြထားတဲ့အကြောင်းအရာကတော့ဘုရားသခင်သားတော်ယေရှုခရစ်တော်ရဲ့အကြောင်းပဲဖြစ်ပါတယ်ယေရှုလက်ဝါးကားတိုင်းမှာအသေးခံတော်မူခြင်းသေခြင်းကနေထမြောက်တော်မူခြင်းကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွတော်မူခြင်းစသည်တို့ဟာမဖြစ်ပြတ်မီနှစ်ပေါင်းထောင်ကြီးကတည်းကတမန်ကျမ်းစာမှာကြိုတင်ရေးသားဖော်ပြထားတဲ့အချက်တွေဖြစ်ပါတယ်အဲ့ဒီကျမ်းချက်တွေကိုလွန်ခဲ့တဲ့အနှစ်2000ကျော်တုန်းကယေရှုပြည့်စုံစေခဲ့ပြီဖြစ်ပါတယ်အနာဂတ်မှာယေရှုဒုတိယအကြိမ်ကြွလာတော်မူမယ်ဆိုတဲ့တမန်ကျမ်းစာချက်ဟာလည်းအေကန်မုန်ကြပြည့်စုံလာမှာဖြစ်ပါတယ်ယေရှုဖခင်ဒုတိယအကြိမ်ကြွလာတော်မူမယ့်အကြောင်းကြိုတင်ဖော်ပြထားတဲ့ကျမ်းချက်အချို့ကိုကြည့်မယ်ဆိုရင်ဒံယေလအခန်းကြီး9အခန်းငယ်13မှာယေရှုဒုတိယအကြိမ်ကြွလာတဲ့အခါမိုးတိမ်ကိုစီးလျက်ကြွလာတော်မူမယ့်အကြောင်းအတိအလင်းဖော်ပြထားပါတယ်ယေရှုဖခင်ဒုတိယအကြိမ်ကြွလာတဲ့အခါအခုဣသရေလနိုင်ငံယေရုရှလင်မြို့နားမှာရှိတဲ့တန်လွင်တောင်လို့ခေါ်တဲ့ Mount Olives မှာဆင်းသက်တော်မူမဲ့အကြောင်းဇာခရိအနာဂတ်ကျမ်းအခန်း14အငယ်လေးမှာအခုလိုအတိအလင်းဖော်ပြထားပါတယ်။ထိုနေ့ရဲ့၌ခြေတော်သည်ယေရုရှလင်မြို့အရှိတန်လွင်တောင်ပေါ်မှာရပ်၍တန်လွင်တောင်သည်အရှိဘက်မှအနောက်ဘက်တိုင်အောင်အလယ်၌ကွဲသဖြင့်အလွန်ကြီးသောကြိုင်ဖြစ်လိမ့်မည်။တောင်တဝက်သည်မြောက်ဘက်သို့၎င်းတဝက်သည်တောင်ဘက်သို့၎င်းရွှေ့ရလိမ့်မည်လို့တွေ့ရပါတယ်မဿဲအခန်း24နဲ့25မာကုအခန်း23လုကာအခန်း21တို့မှာဒုတိယအကြိမ်ကြွလာတော်မူမဲ့အကြောင်းယေရှုဖခင်ကိုယ်တော်ရန်ရဲ့မိန့်တော်မူချက်ကိုကျွန်တော်တို့တွေ့နိုင်ပါတယ်ဗျာဒိတ်ကျမ်းအခန်း419တို့မှာလည်းယေရှုဖခင်ပြန်လည်ကြွလာတော်မူမဲ့အကြောင်းကိုအတိအလင်းဖော်ပြထားပါတယ်ယေရှုဖခင်ကိုယ်တော်ရန်ကမိမိပြန်ကြွလာတော်မူမှာတေချာကြောင်းကိုအခုလိုအတိအလင်းမိန့်တော်မူပါれ။ကောင်းကင်နဲ့မိကြီးမတီတော်လဲငါစကားတီလိမ့်မည်လို့မဿဲအခန်း24အငယ်35မှာတွေ့ရပါれ။သခင်ယေရှုခရစ်တော်ဟာအခုကောင်းကင်နိုင်ငံတော်ခမဲတော်ဖခင်ရဲ့လက်ရာတော်ဘက်မှာထိုင်တော်မူပြီးဒုတိယအကြိမ်ပြန်ကြွလာမယ့်အချိန်ကိုစောင့်လျက်နေတော်မူကြောင်းတမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါれ။ဒုတိယအကြိမ်ကြွလာတဲ့အခါပထမအကြိမ်ကြွလာတော့ကလို့ကြိမ်ချင်းအမင်္ဂလာနဲ့အသေးခံမှုမဟုတ်တော့ဘူးနိုင်ငံတော်ကိုတည်ထောင်ပြီးအစင်ထာဝရအုပ်ဆိုးမှုကြွလာတော်မူမှာဖြစ်ပါတယ်ပထမအကြိမ်ကြွလာတော့ကယေရှုကိုသိုးသောသူတို့ကမတရားသဖြင့်စီရင်ခဲ့ကြပါတယ်ဒုတိယအကြိမ်ကြွလာတဲ့အခါမှာတော့သိုးသောသူတို့ကိုယေရှုကတရားသဖြင့်စီရင်တော်မူမှာဖြစ်ပါတယ်ပထမအကြိမ်ကြွလာတော့ကဖျားဆစ်ဆစ်ဖြစ်ပါလျက်နဲ့နှိမ်ချစွာလူစားတိအဖြစ်ကိုခံယူပြီးအပြစ်ရှိတဲ့လူတို့ရဲ့ကိုယ်စားကြိမ်ချင်းအမင်္ဂလာနဲ့လဝကတိုင်မှာအသေးခံတော်မူခဲ့ပါတယ်ဒုတိယအကြိမ်ကြွလာတဲ့အခါမှာတော့ဖျားဆစ်ဖျားမှန်ဖြစ်တော်မူသည့်အတိုင်းနိုင်ငံတော်ကိုတည်ထောင်ဖို့ဘုံတကူအာနုဘော်တော်ကိုဆောင်လျက်မိုးတိမ်ကိုစီးပြီးကြွလာတော်မူမှာဖြစ်ပါတယ်ယေရှုဖျားကကောင်းကင်နဲ့မိကြီးမတည်တော်လဲငါစကားတည်လိမ့်မည်လို့မိမိပြန်ကြွလာမှာတေချာကြောင်းကိုပထမအကြိမ်ကြွလာတော့ကမိန့်တော်မူခဲ့ပြီဖြစ်တဲ့အတွက်ယေရှုဒုတိယအကြိမ်ကြွလာမယ်ဆိုတာယုံပါယေရှုဖခင်ကမုန်တာကိုဘရောမှမတုံဘူးယေရှုဖခင်ဒုတိယအကြိမ်ကြွလာတဲ့အခါသူ့ကိုစန့်ကျင်ပုံကန်တဲ့သူနဲ့သူ့ကိုမယုံကြည်ခြင်းကြတဲ့သူအားလုံးကိုတရားစီရင်တော်မူမှာဖြစ်ပြီးသူတို့ခံထိုက်တဲ့ပြစ်ဒဏ်များကိုကြာခံစေဖို့ထာဝရငရဲမိအိုင်တဲကိုချပြစ်တော်မူမှာဖြစ်ပါတယ်လူတို့ကိုနှင်းအမျိုးမျိုးနဲ့လှည့်ပြားတဲ့စာရမာနနဲ့သူ့ရဲ့တမန်များကိုလည်းထာဝရငရဲမိအိုင်ထဲမှာချပစ်တော်မူမှာဖြစ်ပါတယ်။နောက်ဆုံးသောကာလမှာဖြစ်ပျက်မဲ့အရာများကိုဒီနေ့နေ့တန်းအနေနဲ့ကျွန်တော်ဝင်ခန့်နေတာဖြစ်ပါတယ်။နောက်အပတ်တွင်မှာယေရှုပြန်ကြွလာမယ့်အချိန်နှီးပြီဆိုတာကျွန်တော်တို့ဘယ်လိုသိနိုင်သလဲ။ယေရှုဖခင်ဘယ်လိုကြွလာတော်မူမှာလဲ။ဘာကြောင့်ပြန်ကြွလာတော်မူမှာလဲစတဲ့အကြောင်းအရာများကိုဝင်ခန့်သွားမှာဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေနောင်ဘဝတေချာစိတ်ချမှုရှိပြီလားမရှိသေးဘူးဆိုရင်လူတို့ရဲ့နောင်ဘဝအသက်အာမခံချက်ကိုပေးတော်မူသောယေရှုခရစ်တော်ကို ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံခြင်းဖြင့်အခုဘဝကလေးကနောင်ဘဝစိတ်ချမှုကိုရရှိနိုင်ကြောင်းသတင်းကောင်းပတ်အပ်ပါれ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။